ကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြုလုပ်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကောင်းဆောင်တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲမှာတပြည်လုံးအပြစ်ခတ်ရစဲရေးအတွက်သဘောတူညီချက်မရဘဲပြည်ဆုံသွားခဲ့ပါတယ်။ဆွေးနွေးပွဲအတွင်းနှစ်ဖက်တင်ပြလာတဲ့မူကြမ်းတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီအလားတူဆွေးနွေးပွဲတွေကိုဒီဇင်ဘာလအတွင်းမှာပြုလုပ်သွားကြဖို့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ပြည်ဆုံကတော့ဆွေးနွေးပွဲမှာကိုယ်တိုင်သတင်းသွားယူနေတဲ့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်။ဟုတ်ကဲ့ပါ။မြစ်ကြီးနားမြို့မှာနေ့ရက်ကြာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ရဲ့ဆွေးနွေးပွဲဟာတနင်္ဂနွေနေ့အပြစ်ခတ်ရစဲရေးဆိုင်ရာတွေ့ဆုံဆွေးနွေးပွဲလို့အမည်တပ်ထားပေမဲ့လည်းအပြစ်ခတ်ရစဲရေးအတွက်တိကျတဲ့သဘောတူညီချက်မရဘဲပြည်ဆုံသွားတာပါ။ဒီကနေ့ထုတ်ပြန်တဲ့အချက်6ချက်ပါပူးတွဲကြေညာချက်ထဲမှာအဓိကအားဖြင့်တနင်္ဂနွေနေ့အတိုင်းအတာနဲ့အပြစ်ခတ်ရစဲရေးနိုင်ငံရေးတွေ့ဆုံဆွေးနွေးရေးဆိုင်ရာမူပေါင်းတွေချမှတ်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာကျင်းပခြင်းစတဲ့လမ်းပြမြေပုံသဘောမျိုးအချက်၃ချက်ကိုဆက်လက်ဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။အဲ့ဒီလိုလုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုအတွက်နှစ်ဖက်ကိုအချင်းချင်းတွဲဆုံဆွေးနွေးပွဲတွေကိုပြုလုပ်သွားကြမှာဖြစ်တယ်လို့မြစ်ကြီးနားဆွေးနွေးပွဲလိုမျိုးနောက်တစ်ကြိမ်ဆွေးနွေးပွဲတွေကိုကရင်ပြည်နယ်မှာဒီဇင်ဘာလအတွင်းပြုလုပ်သွားမယ်လို့ဖော်ပြထားပါတယ်။အဓိကအဖြစ်တော့နှစ်ဖက်တင်ပြလာတဲ့မူကြမ်းတွေပေါ်အမြင်ချင်းဖလှယ်ပြီးရှစ်ဆက်ဆွေးနွေးမယ်လို့သဘောတူခဲ့ကြတာပဲဖြစ်ပါတယ်။အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေအကြားပြည်တော်စုတက်မတော်ဖွဲ့စည်းရေးကိစ္စကိုမနေ့ကနှစ်ဖက်အခြေတင်ဆွေးနွေးခဲ့ကြရတာလည်းဖြစ်ပါတယ်။ရေဘူအားဖြင့်တော့တင်ပြလာတဲ့မူကြမ်းတွေအပေါ်နှစ်ဖက်စလုံးကအခြေခံအားဖြင့်သဘောတူကြပြီမဲ့လည်းစကလုံးအတုံးအုံနေနဲ့ပတ်သက်လို့အယူအဆကွဲပြားခဲ့ကြတာလည်းဖြစ်ပါတယ်။မူလကတိုင်းသားတွေတင်ပြခဲ့တဲ့မူကြမ်းထဲမှာတိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့များလို့တုံတုံထားတဲ့အပေါ်အစိုးရဘက်ကတော်လိုင်းရေးဆိုတဲ့အတုံးအုံကိုလက်မခံတဲ့အတွက်ဆွေးနွေးစရာတွေဖြစ်ခဲ့တာနဲ့ပတ်သက်လို့ကာကွယ်ရေးဦးစီးချုပ်ရဲ့ကိုစားဆွေးနွေးပွဲကိုတက်ရောက်နေတဲ့ဒုတိယဗိုလ်ချုပ်ကြည်မြင့်ဆိုးကရှင်းပြပါဗျ။
အဲ့တော့ဒီကနေ့ဆွေးနွေးတယ်ဆိုတာကဟလာတို့ကတော်လန်နေလို့နိုင်ငံတော်ကိုတော်လန်ပုံကန်နေလို့ဆွေးနွေးတာမဟုတ်ဘူး။အခုအဲ့ဒီအတွက်ကိုအခုတော့အပြစ်ခတ်ရစဲရေးဆိုတာ14ဘွဲ့တောင်မှကိုတို့ကလက်မရေးထိုးပြီးပြီပဲလေ။ဟုတ်လား။အကျန်တာနှစ်ဘွဲ့ပဲကျန်တယ်။အဲ့ဒီနှစ်ဘွဲ့ကလည်းဒီကနေ့ဒါကချင်ဆိုလို့ရှိလို့ရှင်အပြစ်ခတ်ရလူနိဗာဖြစ်နေတာပေါ့အဲ့တော့ဒီတော်လန်ရေးဆိုတဲ့ဟာစကလုံးထက်လာခြင်းအပြင်ဒါအထင်မြင်လွဲလာနိုင်တာပေါ့အဲ့ဒါကြောင့်ဒါလေးဆွေးနွေးတာပ
ါအစိုးရဘက်ကတင်ပြလာတဲ့အခန်း15ခန်းပါမူကြမ်းထဲမှာတော့တနင်္ဂနွေနေ့အပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ဟာအရင်ချုပ်ဆိုခဲ့တဲ့တည်ဆဲဥပဒေနဲ့မဆန့်ကျင်သည့်သဘောတူညီချက်များအားအတိအမှတ်ပြုခြင်းပုံမှန်ခိုင်မာစေခြင်းနဲ့နိုင်ငံရေးဆွေးနွေးမှုများကတဆင့်တည်တံ့ခိုင်မြဲတဲ့ထာဝရညီညာရေးကိုဥတည်သည်လို့အစချီပြီးဖော်ပြထားပြီးတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့အရင်သဘောတူညီမှုရရှိခဲ့စဉ်ကပါဝင်ခဲ့တဲ့အချက်တွေဖြစ်တဲ့တပ်စခန်းအသစ်မဆောက်ရေးတပ်သားတွေမစုဆောင်ရေးလက်နက်ခင်းရန်နေထုတ်လုပ်ရောင်းဝယ်ခြင်းမပြုရေးစတဲ့အချက်တွေကိုလည်းပြန်လည်ထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ဘလို့ပဲဖြစ်ဖြစ်ရှေ့လုံငန်းတွေမှာနှစ်ဖက်ညှိနှိုင်းဆောင်ရွက်မှသာဖြစ်နိုင်မယ်လို့ UNFC ညညတော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့အတွင်းရေးမှူးနဲ့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်။စာချုပ်သဘောမျိုးရေးမယ်ဆိုရင်တော့အဲ့ထက်မှထည့်မယ်ဆိုရင်အပေါင်းတော့ပေါ့။အဲ့လိုတော့ကြံပေးတာ။ဒါလည်းပဲကျွန်တော်တို့နှစ်ဖက်ညှိနှိုင်းရေးရမှာဟောအခုသဘောတူညီချက်မူကြမ်းကတော့ဆိုရပါတော့ပေးဝေပြီနော်အလုံးနဲ့ဖတ်ရပြီသဘောတူညီချက်မူကြမ်းဖြစ်လာပြီတော့ဒါဟိုဒီလွတ်တော်ရဲ့အစိုးရရဲ့တမတော်ဘက်ကရေးတာဟောအဲ့ဒီမူကြမ်းရေးတာကအစကျွန်တော်တို့အတူတူရေးမယ်လို့ပြောတာလားဒါကြောင့်အခုကတော့ကျွန်တော်တို့ဘက်ကရေးတဲ့အချိန်မှာပါဝင်ဖို့နဲ့ကျွန်တော်တို့ဘက်ကဒီအလုပ်အဖွဲ့ပေါ့အခုဖွဲ့ထားတဲ့ညှိနှိုင်းရေးအဖွဲ့ကဆက်လုပ်မှာပေါ့
ငင်းရည်အကျိုးဆောင်ဦးလာမောင်ရှိကတော့မြန်မာနိုင်ငံရဲ့ပဋိပက္ခပြဿနာတွေဟာနိုင်ငံရေးပြဿနာဖြစ်တဲ့အတွက်နိုင်ငံရေးနဲ့အဖြေရှာဖို့လိုတယ်လို့ပြောပါတယ
်အဓိကရည်ရွယ်ချက်ကတော့ political dialogue ပဲ political dialogue ကိုသွားနိုင်ဖို့အတွက်အခြေခံချက်နှစ်ချက်လိုပဲနံပါတ်1ကတော့ nationwide ceasefire နံပါတ်2ကတော့ framework meeting ဒီနှစ်ခုလိုတယ်ဒီအတွက်ကိုကျွန်တော်တို့ဘက်ကအခု nationwide ceasefire လုပ်နိုင်ဖို့ပြင်ဆင်နေတာပဲအဲ့တော့အခုဗန်ဒါတွေဘက်ကလည်းသူတို့ယူလာတဲ့မူဝါဒတစ်ခုရှိတယ်အစိုးရဘက်ကလည်းသူတို့ညီမှန်းသားတယ်ဒီအပြစ်ခတ်ရစဲရေးဆိုင်ရာမူဝါဒရှိနေတယ်ဒီနှစ်ခုကြောင့်ညှိရွာပါတယ
် KNU ကအမျိုးသားအစည်းအဝေးရဲ့အထွေထွေတွင်ရမှုလည်းဖြစ်ပြောရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဗဒုဆော့ွယ်ထူးကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်တဲ့အချက်တွေကိုအခုလိုပြောပြပါတယ
်နိုင်ငံရေးပြည်ပြောင်းလဲရေးလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့လက်ရှိဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတွေပါအချက်လက်လည်းရှိတယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ဆွေးနွေးသွားမှာဖြစ်မယ်နိုင်ငံကိုဖွဲ့စည်းပုံလည်းပါရလည်းပါတခြားအချက်လက်တွေလည်းပါမှာမို့ကျွန်တော်တို့သိတဲ့အတိုင်းကျွန်တော်တို့အခြေခံပြဿနာနိုင်ငံရေးပြဿနာဒီနိုင်ငံရေးပြဿနာဖွဲ့စည်းပုံနဲ့ပတ်သက်တဲ့ဒီနေ့60ကျော်တိုက်ပွဲဖြစ်လာတဲ့အပေါ်မှာအဲနောက်ဆက်တွဲပြဿနာတွေပေါ်လာတဲ့ IDP ကိစ္စတို့မြေယာကိစ္စတွေဒါတွေကသိရှိရှိနေကျွန်တော်ရှင်းသွားမှာဖြစ်တယ်
မြစ်ကြီးနားဆွေးနွေးပွဲကထွက်လာတဲ့ရလအရာတမရဦးသိန်းစင်ကတနင်္ဂနွေနေ့အပြစ်ခတ်ရစဲရေးနိုဝင်ဘာလကုန်ပိုင်းလောက်မှာဖြစ်နိုင်မယ်လို့ပြောဆိုထားတဲ့အတိုင်းဖြစ်နိုင်မှာမဟုတ်ဘူးလို့ နှစ်ဖက်စလုံးကတက်လာတဲ့ကိုယ်စားလှယ်တွေကပြောပါတယ်ဒါပေမဲ့တွစ်ဆုံဆွေးနွေးမှုတွေဆက်လက်ပြုလုပ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးသဘောတူညီပြီးတဲ့နောက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လက်ပြုလုပ်သွားမယ်ဆိုတဲ့ခိုင်မာတဲ့သဘောတူညီချက်ရရှိထားတဲ့အတွက်ဒီမြစ်ကျင်းနာဆွေးနွေးပွဲအပေါ်ကျင်းနာအားရမှုရှိတယ်လို့တက်ရောက်လာတဲ့ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ